အီဂျစ်နဲ့ရုရှားနှစ်နိုင်ငံစလုံးမှာစိန်ခေါ်မှုတွေမတရားမရေရာမှုတွေဖြစ်နေချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ဟာအီဂျစ်နိုင်ငံကိုနှစ်ရက်ကြာတရားဝင်ခီးအလေပတ်ရောက်ရှိသွားပါတယ်။တချိန်ကလိုနှစ်နိုင်ငံကြားနိုင်ငံရေးစီးပွားရေးစီးရေးကိစ္စတွေပြန်လည်ပူးပေါင်းလှုပ်ဆောင်မှုပြင်ဆင်တာဖြစ်နိုင်တယ်လို့လေလာသုံးသပ်သူတွေကပြောဆိုနေကြပါတယ်။1950ခုနှစ်တွင်နဲ့1960ခုနှစ်တွင်အတင်းတစ်ချိန်ကဆိုဗီယက်ယူနီယံနဲ့အီဂျစ်နိုင်ငံတို့ကြားမှာခိုင်မာတဲ့ဆက်ဆံရေးတွေထားရှိခဲ့တာဟာ1980ခုနှစ်တွင်မှာသမ္မတအနဝါဆာဒတ်အမေရိကန်နဲ့ဆက်ဆံရေးထူထောင်တဲ့ချိန်ထိဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအီဂျစ်နဲ့ရုရှားကြားမှာအပြန်အလှန်ကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ 4.6 ဘီလီယံရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။